က်ပိုင်းနိုင်ငံရေးလောကနဲ့ပြည်သူတွေကြားလှုပ်လှုပ်ခတ်ခတ်ဖြစ်သွားတဲ့ကိစ္စတစ်ခုကတော့ကုလသမဂ္ဂအထွေထွေတွင်းမှုချုပ်ဟောင်းမစ္စတာကိုဖီအာနန်ဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ပြသနာပါပဲ။ကော်မရှင်ဖွဲ့စည်းပြီးပြီးချင်းရခိုင်မျိုးသားပါတီအခြားနိုင်ငံရေးပါတီတချို့နဲ့သတင်းမီဒီယာကြီးတခုကကန့်ကွက်ခဲ့ကြသလိုလွှတ်တော်ထဲမှာလည်းတကယ်ကိုအခြေတင်ပြင်းပြင်းထန်ထန်ဆွေးနွေးခဲ့တဲ့ကိစ္စကြီးတခုဖြစ်ခဲ့ပါတယ်။အလားတူရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့မစ္စတာကိုဖီအာနန်ရဲ့ခီးစဉ်မှာလည်းရခိုင်တိုင်းသားတချို့ရဲ့ကန့်ကွက်ဆန္ဒပြတာကိုရင်ဆိုင်ခဲ့ရပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြဿနာကြီးတခုနဲ့ပတ်သက်ပြီးခုလိုကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဟောင်းအပါအဝင်နိုင်ငံသား၃ယောက်ပါဝင်တဲ့အကြံပေးကော်မရှင်ဖွဲ့စည်းဆောင်ရွက်စီတာဟာသင့်တော်ပါရဲ့လား။ကော်မရှင်ရဲ့အကြံပြုချက်တွေကနေတဆင့်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာရခိုင်ပြည်နယ်တွေကပြဿနာကြီးကိုအောင်အောင်မြင်မြင်ဖြေရှင်းနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးပထမအဦးဆုံးမေးခွန်းထုတ်ခံရတာကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေမှာအခုလိုကော်မရှင်ဖွဲ့စည်းဖို့ဆိုတဲ့ပြဋ္ဌာန်းချက်မပါဘူးဆိုတဲ့ဝေဖန်ချက်ပါ။ဒီအချက်ကိုတော့ရခိုင်မျိုးသားပါတီခေါင်းဆောင်ဦးလှစောကလွှတ်တော်ထဲမှာထောက်ပြခဲ့ပါတယ်။နောက်တစ်ချက်ကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ဆောင်ရွက်ချက်တွေဟာလွှတ်တော်ကိုတာဝန်ခံရမယ်ဆိုပြီးပြဋ္ဌာန်းထားချက်ပါ။ဒါကြောင့်ဒေါက်ဆန်းစုကြည်အနေနဲ့ကော်မရှင်ကိုမဖွဲ့စည်းခင်လွှတ်တော်ကိုအရင်တင်ပြတဲ့နယ်လို့တက်မတော်သားအမတ်တယောက်ကလွှတ်တော်တွင်အခြေအတင်ဆွေးနွေးပွဲမှာထောက်ပြခဲ့ပါတယ်။ဘလို့ပဲဖြစ်ဖြစ်ဒီဝေဖန်မှုတွေနဲ့ပတ်သက်လို့ကတော့တိတ်ပြီးပြဿနာရှိမှာတော့မဟုတ်ပါဘူး။ဒီလိုဝေဖန်မှုကိုစိန်ခေါ်မယ်ဆိုရင်လွှတ်တော်တွင်အဆုံးဖြတ်ရယူတာဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာခုံရုံးကိုတင်တာမျိုးလောက်ရမှာမို့အဲ့ဒီလိုဘသူမှမလောက်ကြတဲ့အတွက်ပြဿနာမရှိနိုင်တော့ဘူးလို့ယူဆနိုင်ပါတယ်။ဒါရီမကအခုနောက်ဆုံးကော်မရှင်ဥက္ကဋ္ဌကိုဖီအာနန်နဲ့အဖွဲ့ကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုတိုင်လက်ခံတွေ့ဆုံပြီးရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်လို့တက်မတော်ရဲ့နားလည်ချက်နဲ့သဘောထားတွေကိုရှင်းပြခဲ့တဲ့အပြင်ကော်မရှင်နဲ့ပတ်သက်ပြီးလိုအပ်တာတွေကိုတက်မတော်ဘက်ကကူညီဆောင်ရွက်ပေးမယ်လို့ကတိပေးလိုက်ပြီးဖြစ်တဲ့အတွက်ကော်မရှင်တရားဝင်ခြင်းမဝင်ခြင်းပြဿနာပြီးဆုံးသွားပြီလို့ကောက်ချက်ချနိုင်ပါတယ်။ကော်မရှင်နဲ့ပတ်သက်ပြီးနောက်ထပ်ဝေဖန်တဲ့အချက်ကတော့ရခိုင်ပြည်နယ်ပြဿနာဟာပြည်ရင်းရေးပြဿနာဖြစ်တဲ့ဒါကြောင့်ဒီအကြံပေးကော်မရှင်နဲ့နိုင်ငံသား၃ယောက်ထည့်သွင်းဖွဲ့စည်းတာဟာပြဿနာကိုနိုင်ငံတကာပြဿနာဖြစ်အောင်ဖန်တီးရာရောက်တဲ့မြမပြည်ရင်းရေးကိုနိုင်ငံတကာဝင်ရောက်စွတ်ဖက်ခွင့်ရအောင်လမ်းဖွင့်ပေးတယ်လို့ထစ်သွားစေတယ်ဆိုတဲ့ဆွဆွဲမှုပါ
။ဒါနဲ့ပတ်သက်ရင်ရခိုင်တိုင်းသားတွေရဲ့ပြောဆိုမှုသိမကြသေးခင်တုန်းကပဲမစ္စတာကိုဖီအာနန်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံရင်ပြောဆိုမှုတွေကိုကြည့်ရင်ခုလိုအကြံပေးကော်မရှင်မျိုးလိုအပ်မလိုအပ်သုံးသပ်နိုင်ပါတယ်။လက်ရှိရခိုင်ပြည်နယ်တွေကလူကြီးတသန်းကျော်ရှိတဲ့မွတ်စလင်တွေကိုရခိုင်တိုင်းသားတွေကတဖက်ဘင်္ဂလားဒေ့နိုင်ငံတွေကနေတရားမဝင်ခိုးဝင်လာတဲ့ဘင်္ဂလီတွေအဖြစ်စွပ်စွဲထားသလိုတမတော်ကာကွယ်ရေးဦးစီးချုပ်ကလည်းမြန်မာနိုင်ငံနယ်ချက်အင်္ဂလိပ်လက်အောက်ကျရောက်နေခြင်းနယ်ချက်ကိုလိုနီအစိုးရကလေကူလီတွေအဖြစ်အသုံးပြုဖို့ခေါ်သွင်းလာသူတွေအဖြစ်ပြောဆိုထားပါတယ်။ဒါအပြင်မြန်မာနိုင်ငံရခိုင်ပြည်နယ်တွေကရိုဟင်ဂျာဘင်္ဂလီတွေဖိနှိပ်ခွဲခြားခံရတယ်ဆိုပြီးအစဉ်တစိုက်ဆွတ်ဆွဲနေတာကလည်းအမေရိကန်အနောက်နိုင်ငံတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းပဲဖြစ်ပါတယ်။ဒါရင်မကအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကလည်းသူ့နိုင်ငံထဲမှာမြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့မွတ်စလင်တွေအများကြီးဒုက္ခသည်စခန်းတွေမှာကျန်နေသေးတယ်။အရင်ရှေ့အစိုးရဆက်ဆက်တဲ့သဘောတူညီချက်တွေအရအဲ့ဒီလူတွေကိုပြန်စီစစ်ပြီးပြန်လက်ခံပေးပါလို့အစဉ်တစိုက်ပြောဆိုနေကြတာလဲရှိနေပါတယ်
။နောက်ထပ်ဖြစ်ရတစ်ခုမှာတော့တက်မတော်ရေတက်ကမြမရေပိုင်နဲ့ထဲဖန်းစီရမိတဲ့တင်မောတွေထဲမှာရခိုင်ပြည်နယ်တဲကမွတ်စလင်တွေရောဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကပါရောနှောပါဝင်နေတာတွေ့ရတဲ့ဖြစ်စဉ်တွေပါ။ဒီလူတွေဟာမလေးရှားနိုင်ငံရောက်သွားခဲ့ရင်အားလုံးသူတို့ကိုသူတို့ရိုဟင်ဂျာတွေလို့ပြောပြီးတတိယနိုင်ငံတစ်ခုခုမှခိုလုံဖို့ကြိုးစားကြမဲ့သဘောမျိုးမှန်းဆနိုင်ပါတယ်။ဒီပြောဆိုမှုတွေဒီဖြစ်ရပ်တွေကိုကြည့်လိုက်ရင်ရခိုင်ပြည်နယ်တဲကပြဿနာဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်နိုင်ငံတကာနဲ့ဆက်ဆက်ပတ်သက်နေတာတွေ့နိုင်ပါတယ်။ဒီလိုပြဿနာကိုအောင်အောင်မြင်မြင်ဖြေရှင်းနိုင်ဖို့အကြံပေးကော်မရှင်နဲ့ငြိမ်းချမ်းရေးနိုဘယ်ဆုရကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းလိုပုဂ္ဂိုလ်အပါအဝင်နိုင်ငံတကာကတက်သည့်ပညာရှင်တွေထည့်သွင်းဖွဲ့စည်းတာဟာမှားယွင်းတဲ့ကိစ္စတော့မဟုတ်ပါဘူး။တကယ်တော့ရခိုင်ပြည်နယ်တဲကမွတ်စလင်တွေရဲ့ပြဿနာရခိုင်ပြည်နယ်တဲကမျိုးနွယ်စုနှစ်စုရဲ့ပဋိပက္ခပြဿနာဟာနှစ်ပေါင်းများစွာကြာမြင့်ခဲ့ပါပြီ။အရင်အစိုးရအဆက်ဆက်ကပြဿနာတွေကိုပြေလည်အောင်ဖြေရှင်းမပေးနိုင်ခဲ့ကြပါဘူး။တချို့အစိုးရဆိုရင်ပြဿနာကိုမီးပွားပိုကြီးအောင်လုပ်ခဲ့တာ။တချို့အစိုးရဆိုရင်ပြဿနာကိုမဖြေရှင်းဘဲကိုအာဏာရရေးကို့အဖွဲ့အစည်းအာဏာတည်မြဲရေးအတွက်အမျိုးမျိုးအတုံးချခဲ့တဲ့ဖြစ်စဉ်တွေတောင်ရှိခဲ့ပါတယ်။ ဒီလိုလုပ်ခဲ့ကြလို့မဖြစ်သင့်မဖြစ်တိုက်တဲ့ဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုကြီးတွေဖြစ်လူပေါင်းများစွာတေကြီးပျက်စီးဒဏ်ရာတွေရနေအိမ်တွေဖျက်ဆီးခံရဒီကနေ့အချိန်ထိဒုက္ခသည်စခန်းတွေမှာတွားရောက်နေထိုင်ရဆိုတဲ့အခြေအနေမျိုးရောက်ရှိနေရတာဖြစ်ပါတယ်ဒီဖြစ်ရက်တွေကိုအကြောင်းပြုပြီးနိုင်ငံတကာအတိုင်းဝိုင်းကနေမြန်မာနိုင်ငံကိုကဲ့ရဲ့ပစ်တင်ဝေဖန်ရှုတ်ချလုပ်နေကြတာဖြစ်ပါတယ
်ဘယ်လိုပဲဖြစ်ဖြစ်ဒေါ်ဆန်းစုကြည်ကတော့သူ့အဆိုရအနေနဲ့ပြဿနာတွေကိုရှောင်လွှဲနေမှာမဟုတ်ဘူးရဲရဲဝံ့ဝံ့လက်ခံရယူပြီးအကောင်းဆုံးဖြစ်အောင်ဖြေရှင်းမယ်လို့ပြောခဲ့သလိုအခုမစ္စတာကိုဖီအန်နန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာကိုဖီအန်နန်ကဒီကော်မရှင်ဟာမြန်မာကော်မရှင်ပဲဖြစ်တယ်ဆိုတဲ့အကြောင်းသူတို့ကော်မရှင်အနေနဲ့ပြည်ပခဖြစ်နေတဲ့ပြဿနာဆိုင်ရာကိစ္စအပြင်လူသားချင်းစာနာအကူအညီပေးရေးပြန်လည်သင့်မြတ်ရင်ကြားစေရေးရခိုင်ပြည်နယ်အတွင်းအဖွဲ့အစည်းစနစ်တွေအားကောင်းလာစေရေးဖွံ့ဖြိုးရေးစတဲ့ကိစ္စတွေကိုအကောင်းဆုံးအကြံပေးသွားမယ်လို့ပြောခဲ့ပါတယ်။အကြံပေးဖွဲ့ကတင်ပြမဲ့အကြံပြုချက်တွေဒေါက်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာကော်မတီရဲ့အကောင့်ထဲပေါ်လှုပ်ဆောင်ချက်တွေနဲ့ပတ်သက်ရင်ရခိုင်နိုင်ငံရေးခေါင်းဆောင်တွေလက်ခံဖို့ခက်ခဲပေမဲ့လက်ရှိကြုံတွေ့နေရတဲ့အခြေအနေဇိုးမျိုးထက်အများကြီးတိုးတက်ကောင်းမွန်လာအောင်အကောင့်ထဲပေါ်နိုင်လိမ့်မယ်လို့တော့ယုံကြည်နိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။